ဥစမာဘင်လာဒင်ရဲ့တမက်ဖြစ်သူအယ်ကိုင်ဒါအဖွဲ့ပြောခွင့်ရသူဟောင်းကိုအမေရိကန်ကဖမ်းဆီးရမိထားပြီးတော့တရားစွဲဖို့နယူးယောက်မြို့ကိုခေါ်ဆောင်လာခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေကိုတပ်ဖြတ်ဖို့ပူးပေါင်းကြံစီမှုနဲ့ဆူလမန်အဘူဂိတ်ကိုတောက်ကြနေမှရုံထုတ်မှဖြစ်တယ်လို့တရားရေးဌာနပြောခွင့်ရသူတွေကပြောပါတယ်။အဘူဂိတ်ကိုလက်တလောဂျော်ဒန်နိုင်ငံမှာဖမ်းဆီးရမိခဲ့တာနဲ့ပတ်သက်လို့နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ်ပီတာကင်းကCIA ဗဟိုထောက်မှန်းရေးနဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးအရာရှိတွေကိုကြာတာရင်းနေတော့ကချီကျူးပြောကြားခဲ့ပါတယ်။တူရကီနိုင်ငံအန်ကာရာမြို့ကဇိမ်ခံဟိုတယ်တစ်ခုမှာအဘူဂိတ်ကိုဖမ်းမိခဲ့တယ်လို့တူရကီသတင်းစာတစ်စောင်းကဖော်ပြခဲ့ပါတယ်။သတင်းရက်ွက်တွေရဲ့အဆိုအရအဲ့ဒီနောက်မှာတော့သူ့ကိုဂျော်ဒန်နိုင်ငံကိုပို့ခဲ့ပြီးတော့ဂျော်ဒန်မှာအမေရိကန်ထောက်မှန်းရေးတွေကထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့တစုံတရာပြောဖို့အတွက်တူရကီတာဝန်ရှိသူတွေကတော့ညှင်းဆန်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုနယူးယောက်နဲ့ဝါရှင်တန်မြို့တွေအပေါ်တိုက်ခိုက်ခဲ့မှုမှာတာဝန်ရှိသူတွေကိုဥပဒေအရအရေးယူဖို့အတွက်အမေရိကန်ကဆောင်ရွက်နေတယ်ဆိုတာကိုအခုလိုအဘူဂိတ်ကိုဖမ်းဆီးမှုကပြသနေတယ်လို့အစိုးရရှေ့နေချုပ်အဲရစ်ဟိုလ်ဒါကပြောကြားခဲ့ပါတယ်။